ီကျန်းနိုင်ငံကိုင်ရိုမြို့တော်တဝက်မှာရဲစစ်ဆေးရေးဂိတ်တွေအများပြားချထားတာကြောင့်စနေနေ့မနေ့ပိုင်းလမ်းတွေပေါ်မှာရှင်အသွာလာကျက်တဲနေပါတယ်။ပောက်ကြံနေညကဆန်ကပြိုက်ခဲ့ကြတဲ့နေရာတစ်ခုဖြစ်တဲ့တာရှိုရင်ရင်ပြင်မှာတော့အဒီကယုံနေနေမီကရိယာကျင်းနဲ့လက်နက်ကန်ရင်းနဲ့စစ်သားရာနဲ့ချီနေရာယူထားပါတယ်။သမရဟောင်းနေဖြစ်တဲ့ Hosni Mubarak နဲ့ Mohammed Morsi တို့ပြုတ်ကျစီခဲ့တဲ့အရင်ဆန္ဒပြပွဲတွေမှာလည်းတာရီရင်ပြင်ကိုဗဟိုချက်ပြုခဲ့ကြတာပါအခုဆန္ဒပြပွဲဟာဆိုရင်နှင်းနေချီပြီးရဲတပ်ဖွဲ့ရဲ့တုံ့ပြန်ကောင်းတွယ်မှုအပေါ်ဆွေးနွေးကြံ့ညွတ်မှုတွေကိုကြော်လွှားနိုင်ခဲ့မှုအဖြစ်တက်ကြွလှုပ်ရှားသူတွေအောင်ပွဲခံခဲ့ကြပြီးသမရအဒယ်ဖာတာ LCC အစိုးရကိုဆက်ပြီးဆန့်ကျင်ဆန္ဒပြကြဖို့လည်းတိုက်တွန်းခဲ့ကြပါတယ်ပြီးခဲ့တဲ့တောက်ကြနေ့ညတုန်းကတော့အနည်းဆုံးမြို့သုံးခုမှာပြည်သူတွေလက်မပေါ်ထွက်ခဲ့ကြပြီးစစ်ကြီးထွက်သွားအစိုးရပြုတ်ကျရည်ဆိုတဲ့စာရင်းတွေကန့်ကန့်ချီတက်ခဲ့ကြတာပါ။ကိုင်ရိုမှာတော့တနက်တန်တွေကြားခဲ့ရတယ်လို့မြေယူပုံတွေလည်းဖောက်ခွဲခဲ့ပါတယ်။စနေနေ့ညမှာတော့မိသားစုဝင်တွေအဖမ်းခံရတဲ့အကြောင်းလူခွင့်ရင်းလုပ်သားတွေထံကိုအကြောင်းကြားလာတဲ့မိသားစု166စုရှိတယ်လို့စီးပွားရေးနဲ့လူ့ခွင့်ရေးဆိုင်ရာ Egypt Center ကပြောဆိုထားပါတယ်။